သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်ဒေါက်တာသင်းသင်းခိုင်ခင်ဗျာကျွန်တော်တို့ SPS ရေဂျိုမြန်မာပိုင်းစီစဉ်နဲ့ဆွေးနွေးပေးမဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ဟုတ်တယ်ရောအခုလို SPS line မှာပြောခွင့်ရတဲ့အတွက်လည်းကျေးဇူးရမ်းတင်ပါတယ
်ဟုတ်ကဲ့ဒေါက်တာသင်းသင်းခိုင်အနေနဲ့အခုလောလောဆယ် Victoria မှာဖြစ်နေတဲ့ coronavirus အခြေအနေနဲ့ပတ်သက်ပြီးဘယ်လိုများသုံးသပ်လို့ရပါလဲ
။အဲ့ဒီမေကွာတော်တော်ကောင်းတဲ့မေကွာမှာလောလောဆယ်တော့အနုနေတဲ့ Victoria State ပေါ့နော်။ဟာတော့ Melbourne ဒီ Metropolitan ပေါ့မြို့ပြနေရာမှာနေလဲနေတဲ့လုံးလဲလုံးတယ်ဆိုတော့ case number တွေကတော့လွန်ခဲ့တဲ့၂ရက်၃ရက်ဒီ ASO Grand Final Weekend မှာပိုတက်လာတာကိုမြင်ရပါတယ်။အဲဒါပေမဲ့ခင်ဗျို့ဟိုလွန်ခဲ့တဲ့၂လ၃လတွေက case number တွေကို statistics ပေါ့နော်တင်ချာနီးနဲ့တွက်ထားတဲ့အခါမှာဒီနေ့ကို case 2000လောက်ထိတက်မယ်လို့မှန်းထားရဲဆိုတော့ဟိုမျော်တော့မျော်လင့်ပြီးသားပါဒါပေမဲ့အခုလိုမျိုးဒီနေ့ကို COVID-19 virus ပေါ့နော်အဲ1000ကျော်လောက်ထိမြင်ရတဲ့အခါကျတော့စိတ်တော့ပူပါပါတယ်အတူတူပြောရရင်တော့နှစ်ပိုင်းပေါ့လေ Victoria ဒီ Melbourne မြို့ပြမှာရှိတဲ့ဆေးရုံတွေမှာတော့အားလုံးကတော့ stress များတယ်ပေါ့နော်ကျမရေးဝန်ထမ်းတွေကတော့စိတ်ပူတယ် stress များတယ်ဟိုနေမကောင်းတဲ့လူနာတွေကအရေးပေါ်ဌာနကိုလာနှုံးပူများလာတယ်နောက်ပြီးတော့ဒီဆေးရုံတက်တဲ့အရေးအတွက်လည်းများလာတယ်နောက်တစ်ခုကဒီ delta variant ပေါ့နော်ဒီနာမည်ပေးထားတဲ့ corona virus ကဘာအဓိကမြင်တွေ့ရလဲဆိုတော့လူငယ်လူရွယ်ပိုင်းတွေပေါ့ဟာဥမာအခု39နှစ်ရှိပါပြီဟာတို့လူရွယ်တွေဒီ30အားနေ40အရွယ်တွေလူငယ်လူရွယ်တွေအမေမကောင်းဖြစ်တာကိုတွေ့ရတယ်နောက်တစ်ခုကမိသားစုလိုက်ပေါ့အဲဒီမှာကမြင်ကြည့်မယ်ဆိုလို့ရှိရင်မိသားစုကြီးကြီးမားမားရှိတဲ့လူကလေးတွေနောက်ဒီလိုပေါ့မိဘတွေပွားလာနေတဲ့မိသားစုမှာမိသားစုလိုက်မိသားစုလိုက်နေမကောင်းဖြစ်တာကိုတွေ့ရပါတယ်အဲ့တော့ဆေးရုံနေမှာဆိုလို့ရှိရင်အင်္ဂလိပ်လိုဆိုတော့ social admission လို့ခေါ်တာပေါ့နော်မိဘကနေမကောင်းဖြစ်တဲ့ဆိုကလေးကတော့အရင်နေမကောင်းဖြစ်ချင်မှဖြစ်မဲ့သူကပိုးရော positive တွေ့မဲ့ဒါပေမဲ့ကလေးတွေရောမိဘတွေရောဟာတော့ဆေးရုံနေမှာမိသားစုလိုက်ဆေးရုံတင်ရတဲ့အခြေအနေလည်းရှိပါတယ်ဘာလို့လဲဆိုတော့ဒီကလေးတွေကိုကြည့်မဲ့လူရှိဘူးပေါ့နော်ဆိုတော့အခြေအနေကတော့ဟိုအားလုံးကကျန်းမာရေးဝန်ထမ်းတွေကဆွမ်းဆောင်စူးစမ်းနေကြပါတယ်ဒါပေမဲ့ဒီကျန်းမာရေး system ပေါ်မှာတော့ strain ပေါ့နော်နည်းနည်းတော့ pressure ပို့ပြီးတော့များလာတာကိုတွေ့ရပါတယ
်ဟုတ်ကဲ့အဲ့ Victoria ကသူသဖြင့် June July August September လာအစောပိုင်းထိကဒီ COVID ကူးစက်မှုအသစ်နှုန်းကအတော်လေးကိုနည်းနေပါတယ်ဒါပေမဲ့ September လာ28လောက်ကစပြီးတော့မနေ့ကဆိုလို့ရှိရင် 1488 ကူးစက်တာအသစ်တွေ့ရလို့သိရပါတယ်ဘလို့ကြောင့်အဲ့မျိုးရုပ်တရက်ခုန်တက်သွားတယ်လို့ထင်ပါတယ်လူတွေကအစိုးရကချမှတ်ထားတဲ့စည်းကမ်းတွေမလိုက်တာလို့လားမဟုတ်ဘဲနဲ့ဘလို့ကြောင့်လို့ထင်ပါလဲ
အဲ့တော့အမြဲတမ်းပေါ်တော့ဒီပိုးကြောင့်ဒီကူးစက်မှုနှုန်းပြောရင်နှစ်ပိုင်းပေါ့နော်ပိုးကအထူးသဖြင့်ဒီ Delta variant ကအင်္ဂလိပ်လိုပြောရင် infectiousness ပေါ့သူရဲ့ကူးစက်နိုင်စွမ်းအင်ကသူကတော်တော်ကူးတာမြန်နေခုကကဦးလဲတီဗီမှာတွေ့တဲ့အတိုင်းပေါ့နော်တည်င်းမှာတွေ့တဲ့အတိုင်းသူကဒီစပြီးတော့ဟိုဒီသေးထိုးတဲ့ရာဂိုင်းနှုံး90ရာဂိုင်းနှုံးပေါ့ပထမ first dose 90ရာဂိုင်းနှုံး Victoria မှာနေတဲ့16နှစ်အထက်လူတွေတွေ့တဲ့အခါမှာဒီ relaxation ကိုလည်းနည်းနည်းတော့စပြီးတော့ဟိုလူတွေကိုပေးသွားပေးလာသွားလို့ရပြီ you know ဆိုဟာနှုန်းက5 km အတွင်းမှာပဲဒီလူတွေကိုပေးသွားတယ်ပေါ့နော်ဟို unless အကြောင်း6ခုကလွဲလို့ဒီဒီမှာပြောတဲ့အတိုင်းအခုတော့15 km အထိပေးသွားတယ်နောက်တချို့လူတွေကိုဈေးနှလုံးပြည့်ထိုးထားတဲ့လူဆိုရင်9ရောက်အထိဒီမှာ outdoor picnic ပေးလို့တယ်ဆိုဒီလိုမျိုးနည်းနည်းလေး relaxation ပေးလို့တာလည်းပါတယ်နောက်အဲ့မြင်ပေါ်လေးနောက်တစ်ခုကတော့ဒီဟိုတစ်ပတ်က weekend ကဒီမှာတော့ long weekend ပေါ်လေး3ရက်ပိတ်တယ် holiday ဆိုတော့ AFO weekend မှာတုံးတက်မှုပေါ့နော်ဟိုင်းလဲစာဖတ်ရတာနဲ့တုံးတက်မှုကတော့လူတွေကဆိုလူစုလူတွေလောက်ကြမယ်တယောက်နဲ့တယောက်နဲ့ပွားလဲကြမယ်လူတွေတွားတွေးကြမယ်လောက်ထောင်းမှာနေရတဲ့အကြလာတဲ့ခါကျတော့ဒီမှာနေရတဲ့လူတွေအတွက်တော်တော်လေးဟိုခက်ခဲတယ်ဆိုတာဟိုဟာလို့ notice ဖြစ်ပါတယ်သူတို့အပြစ်လူတွေကိုလည်းဖြစ်တင်တာခက်တယ်အဲ့ဒါအကြောင်းလည်းပါပါတယ်ဆိုတော့ဒီလောလောဆယ်လူငယ်တွေ48နာရီအတွင်းမှာ case ပေါင်း1000ကျော်မနေ့ကဆိုရင် case ပေါင်း1000ကျော်စ ောင်းတော့ကြည့်ရမယ်ဒါပေမဲ့ဟန်နူကတော့ဘလို့မှန်းလဲဆိုတော့အင်္ဂလိပ်လိုပြောတော့ it's a blip ပေါ့နော်တက်တာတစ်ချက်ကလေးပဲခုန်တက်ပြီးခဏပြန်ကြမလားမဟုတ်ရင်ဒီလိုခုန်တက်ပြီးတော့ step ပြီးတော့ plateau ပေါ့နော်ဒီတိုင်းနဲ့ဆက်သွားမလားဆိုတာကိုနောက်တစ်ပတ်နှစ်ပတ်အတွင်းမှာတော့မြင်ရပါမယ်ဒါပေမဲ့ဟန်နူပြောလဲနေတာကတော့ဟိုတစ်ပတ်ကဒီ ESO weekend မှာလူတွေတယောက်နဲ့တယောက်နဲ့ပေါ့လေအထူးသဖြင့်မိသားစုကိုပဲအိမ်ဒီပဲအိမ်လဲတာဖြစ်နေဖြစ်နေအပြင်မှာတွေ့ကြတာဖြစ်နေ။နောက်အထူးသဖြင့်ဒီ Melbourne ရဲ့အနောက်ဘက်ခြမ်းပေါ့ West ဘက်ခြမ်းမှာဆိုလို့ရှိရင်ဒီအင်္ဂလိပ်လိုတော့ cluster ပေါ့နော်ဒီပိုးပွားတာ38ရောက်330ကျော်လောက်တနေရာမှာစုပွားတာတွေ့လို့အိမ်ရက်ကွက်တွေရောအခုသူတို့ပြန်ပြီးတော့အိမ်နေရာလေးကိုပဲကွက်ပြီးတော့ lockdown ချောက်ကိုစီစဉ်နေတယ်လို့တည်င်းထဲမှာဖတ်ရပါတယ်။ဆိုတော့အိမ်ပုံတိုင်းဆိုရင်တော့တကယ်မရရတော့ကဲလူတွေကနားမထောင်တာလားဆိုဟာတော့နားမထောင်ဘူးမပြောရဘူးပေါ့နော်ဒီမှာနေရတာလော့ဒ်ဒေါင်းလို့ကကြာလာတဲ့ခါကြတယ်လူတွေခင်ဗျာဒီစိတ်နဲ့ပတ်သက်တဲ့ဒီအောင်ကျနေရတာခက်တယ်ဆိုအဲ့ဒါကြီးကြောင့်လည်းပါတယ်ပိုးရဲ့တဘာဝရကူးဆက်မှုမှုံမြန်လာလည်းပါတယ်နှစ်ဖက်ကဖြစ်တယ်လို့ဟာတော့မြင်ပါတယ်ဒီတော့
ဟုတ်ကဲ့ကျွန်တော်တို့ကိုဒီဩစတြေးလျမှာရှိရပြည်နယ်အစိုးရတွေကကိုဗစ်ကာဝေးစေနှလုံးထိုးကြဖို့အတွက်သူတို့အတော်လေးကိုအားပေးနေပါတယ်အခုကျွန်တော်တချို့ကူးစက်မှုတွေပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့လိုကိုဗစ်ကာဝေးစေနှလုံးထိုးပြီးထားတာတောင်မှအဲ့လိုထပ်ပြီးကူးစက်တာမျိုးတွေတွေ့ရတယ်နောက်အဲ့ဥစားတချို့ဆိုလို့ရှိရင်တယောက်နှစ်ယောက်လောက်ရှိပါတယ်ဆေးနှလုံးထိုးပြီးတော့အသက်သေဆုံးသွားတာလည်းတွေ့ရပါတယ်အဲ့ရတွေကဘာအတွက်ကြောင့်ပါလဲ
ဟုတ်ကဲ့အဲ့မိကောင်ကတော်တော်ကောင်းတဲ့မိကောင်မှာလူတွေတော်တော်များများကလည်းအိမ်ဟာကိုမေးကြတယ်ပေါ့နော်အဲ့တော့ဒီမြန်မာလိုတက်နိုင်ကြများကိုရှင်းပြမယ်ဆိုရင် COVID-19 vaccine ကိုထိုးတဲ့အခါမှာ COVID-19 vaccine ကတရားရာဂိုင်းနှုန်းရောဂါမကူးဘူးခိုးထိုးထားတဲ့အတွက်တရားရာဂိုင်းနှုန်းရောဂါမဖြစ်ဘူးလို့အာမခံလို့မရပါဘူး vaccine ရဲ့သဘောတရားကဘယ်လိုလဲဆိုတော့ကာကွယ်ဆေးထိုးထားတဲ့လူကဒီ COVID ရောဂါကိုသူကဟိုအကြမ်းမြင့်သူဒီလူနဲ့အင်္ဂလိပ်လိုဆိုရင် exposure ပေါ့နော်သူနဲ့ပေးတွေ့ထားရဆိုတဲ့သဘောကြောင့်တကယ်ယောဂအပြင်ကဝင်လာတဲ့အခါမှာပျော်လင်းချက်ကခန္ဓာကိုယ်ကဒီပိုးကိုတကယ်တမ်းတွေ့ပြီဆိုလို့ရှိလို့ရှိရင်ဟိုစက်ဆန်းဖြစ်မနေတော့ဘဲနဲ့ပြန်ပြီးတော့တတ်နိုင်တဲ့လောက်ခုခံနိုင်မယ်ဆိုတဲ့သဘောတရားနဲ့ထိုးတာပါဆိုတော့ပြန်မြင်ကြည့်မယ်ဆိုရင်လူဆိုတာတယောက်နဲ့တယောက်နဲ့မတူဘူးပေါ့နော်တချို့လူတွေကစေးထိုးလိုက်တဲ့အခါမှာပိုးကိုခုခံနိုင်စွမ်းကပိုများများရှိမယ်တချို့လူတွေကြတော့ခုခံနိုင်စွမ်းကနည်းနည်းပဲရှိမယ်ဘသူကဘလောက်ရှိမလဲဆိုတာကအကျဉ်းချင်းပြောရရင်တော့အောက်မှာယောဂအခန်းရှိတဲ့လူပေါ့နော်ဥမာစီဂျိုယောဂကင်ဆာယောဂနောက်ဒီခုခံအားဒီကြာစင်းတဲ့ယောဂအဲ့လိုယောဂရှိတဲ့လူတွေမှာဆိုရင်တော့ဒီနှစ်ခုလုံးထိုးထားရမယ်ကာကွယ်နိုင်စွမ်းအပြည့်ဝဆိုတာရကြင်မှာအပြည့်ဝဆိုတာလေဂျာတင်တလောက်ရကြင်မှာရမယ်ပေါ့ဆိုတော့အဲ့ဒါဒီဘိုင်းနောက်ဒီဘိုင်းရတော့တချို့လူတွေဟုတ်တယ်ဥပြောမှန်နေဒီဩစတြေးလျာဒေတာရောနိုင်ငံသားဒေတာရောဒီဗက်ဆင်းထိုးနှစ်ခုထိုးထားပြီးတဲ့ပုံမှန်သွားလာနေတဲ့လူတွေတောင်မှယောဂါဖြစ်တယ်ဆေးရုံတက်တယ်မှားတိတ်ခက်ပါတယ်အဲဒါပေမဲ့ဒေတာကိုကြည့်လိုက်လို့ရှိရင်တော့နှလုံးလုံးထိုးထားလို့ရှိရင်တော့များသောအားဖြင့်ဆေးရုံတက်လာအောင်စူးစူးဝါးဝါးနေမကောင်းဖြစ်တာသေနှုံးကတော့in general ပေါ့နော် population ကိုကြည့်ရင်ကျစေတဲ့အတွက်သူကတော့ဒီဆေးထိုးဖို့ကိုအားပေးနေတယ်ဒါပေမဲ့ကူးစက်နိုင်မှုကတော့လေအခုဆို lunar revolution ကြလဲဆိုတော့ဆေးနှလုံးထိုးထားလို့ငါတော့ဆေးထိုးပြီးပြီဒီမှာသူကာကွယ်မှုရှိမယ်သွားမယ်လာမယ်စဉ်းစားလို့တော့ရပါတယ်ဒါပေမဲ့ကိုလောက်ရမယ်ဟိုလောက်ဒီ mask ဝတ်တာတို့လက်ကိုဆေးတာတို့ခုခုကိုကာကွယ်တာတွေကတော့တတ်နိုင်တယ်လုံးတင်တလောက်တော့လောကနေလို့ယုံကြည်ပါတယ်။နောက်တစ်ဆင့်ကပေါ့နော်။ကေဒီကနေဖယ်ဆက်သွားကြမယ်။ဘလူးဆက်ဖြစ်မလဲလို့ပြီးရင်ပိုးဆိုရတဲ့သဘောကလည်းသူကပိုးကသဒ္ဒဝါပဲပေါ့နော်။ဟာတော့မြန်မာလိုမြင်ပိုးဒီဗိုင်းရပ်စ်ကဟာလို့လူပဲလူလိုပဲသူကသဒ္ဒဝါဖြစ်တဲ့အတွက်သူကသူအသက်ဆက်ရှင်မှုသူကကြိုးစားတာပေါ့လေ။ဆိုတော့သူကသူ့မှာအဲ့ဒီပိုးအလုံးလေးမှာပုံမှန်လဲလူတွေတွေ့ပြီးကြမှာပါ။သူကအချောင်းလေးတွေထိတ်မှာအင်္ဂလိပ်လိုလို spike protein ပေါ့။သူ့ရဲ့ဒီအဆူးပေါ်မှာရှိတဲ့ protein ကိုသူကအမျိုးမျိုးပုံသဏ္ဍာန်ပြောင်းပြောင်းပြီးတော့သူကသူကြာကြာနေရအောင်ပေါ့လေ။သူအသက်ရှင်ရအောင်လို့ဒီပိုးကပြောင်းတယ်။ဆိုတော့ဟာကဒီပိုးဘလို့ဆက်ပြောင်းမလဲ။ဒီပြောင်းတဲ့ပိုးကိုဒီ vaccine ကဘလောက်ကာကွယ်မှုပေးနိုင်မလဲဆိုတာကိုတက်လက်ပြီးတော့ဆေးသူတည်တနာလုပ်ပြီးတော့လည်းလေးလာရအောင်ပါမယ်ဦးဆိုတော့ပြောရတော့ခက်တယ်ဒါပေမဲ့အကျဉ်းချင်းပြောရရင်နှလုံးအပ ြည့်ထိုးထားတဲ့လူပေါ့နော်အဲ့ဒါလေးခုနဆေးထိုးတဲ့ဆေးပုံမှာမူတည်တယ်ဩစတြေးလျမှာတော့ Pfizer vaccine ပေါ့ဟိုမှာ mRNA vaccine လို့ခေါ်တယ်နောက်တစ်ခုကတော့ AstraZeneca vaccine အဲ့နှစ်ခုဒီမှာထိုးကြတယ် Pfizer vaccine ထိုးတဲ့လူကတော့ဟိုနှလုံးထိုးထားတဲ့လူကတော့ဖြစ်လို့ရှိလို့ရှိရင်ဟိုနေမကောင်းဖြစ်နိုင်မှုကိုနည်းနည်းပိုပြီးတော့ကာကွယ်နိုင်တာကိုတွေ့ရပါတယ်ဒါပေမဲ့လည်းAstraZeneca ကခုနလိုလူကြီးတွေမှာထိုးဖို့အစိုးရ suggest လုပ်ထားတယ်ကာကွယ်တင်းတလောက်တော့ကာကွယ်တယ်ဆိုတော့ပြောရသိခဲ့တဲ့ဥပဒေဒါမဲ့လေ in general တော့ဟာလူတွေကိုပြောချင်တာနှလုံးထိုးထားတာနဲ့လုံးဝမထိုးထားတာနဲ့ရှင်တော့ဆေးကိုအပြည့်ထိုးထားတဲ့လူကတော့နေမကောင်းဆိုးဆိုးဝါးဝါဖြစ်ဖို့ဆေးရုံထပ်ဖို့ခွင့်ရတော့ပို့ပြီးတော့ပုံမှန်လူထက်နည်းတယ်လို့ပြောလို့ရပါတယ်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ